ဂျပန်နိုင်ငံရဲ့နည်းပညာအကူအညီကိုယူပြီးမြန်မာနိုင်ငံရဲ့လေယာကဏ္ဍနဲ့လေသမားတွေဘဝဖွံ့ဖြိုးတိုးတက်ရေးကို NLD ပါတီအစိုးရလက်ထက်မှာလှုပ်ဆောင်သွားမယ်လို့ဂျပန်နိုင်ငံကိုရောက်နေတဲ့ NLD ပါတီခေါင်းဆောင်တဦးဖြစ်တဲ့ဦးညံဝင်းကပြောပါတယ်လာမယ့်အနာဂတ်ကာလမှာဂျပန်အစိုးရကမြန်မာနိုင်ငံဖွံ့ဖြိုးရေးအကူအညီတွေကိုအပြည့်အဝပေးသွားဖို့ရှိတယ်လို့လည်းဆိုပါတယ်ဆက်သွယ်မေးမြန်းထားတဲ့ကိုညံဝင်းအောင်ကပြောပြမှာပါရှင
် NLD ပါတီရွေးကောက်ပွဲမှာအနိုင်ရတယ်ဆိုပေမဲ့အစိုးရမဖွဲ့နိုင်ခင်ကာလအထိတတိနဲ့လှုပ်ဆောင်ကြဖို့လိုပြီး NLD ပါတီနဲ့အတူဆက်လက်ရပ်တည်ပေးကြဖို့ဂျပန်နိုင်ငံကိုရောက်နေတဲ့ NLD ပါတီခေါင်းဆောင်ဦးညံဝင်းကဂျပန်မြန်မာပြည်သက်တွေကိုပြောဆိုခဲ့တာပါဂျပန်နိုင်ငံတိုကျိုမြို့ဟာမမာဆူချိုရပ်ကွက်ကဇိုဂျိုကြီးဂျပန်ဖုန်းတော်ကြီးတောင်းဝင်းမှကျင်းပတဲ့သုံးညမြောက်ဂျပန်မြန်မာချစ်ကြည်ရေးမြန်မာပွဲတော်အတွင်အဲ့ဒီလိုပြောဆိုသွားတာဖြစ်ပါတယ်ဦးညံဝင်းပြောတာက
ကျွန်တော်တို့ဦးဇေကောက်ပဲနိုင်ကြီးနော်ရေကောက်ပဲနိုင်ကြီးဆိုတော့အားလုံးပြည်ပြည်လုံးမှမှန်တယ်ကျွန်တော်တို့ကနိုင်ရတဲ့အကြောင်းကလည်းဒေါ်ဆန်းစုကြည်နဲ့တော့ကနိုင်ငံလူနိုင်ငံသားအားလုံးရဲ့ဆန္ဒအရကျွန်တော်နိုင်လာအဲဒီတော့ဖြစ်ဆက်ပြီးတော့တက်မှတ်တဲ့လမ်းကြောင်းကိုသွားဖို့ရှိသေးတယ်လွတ်အပ်လို့ရှိရင်မိမိတို့ရဲ့ပြည်ပေါင်းပါဝင်ဆောင်ရွက်မှုကိုထည့်သွင်းဆောင်ရွက်ရမှာဖြစ်ပါတယ်လို့အဲ့ဒါပဲပြောရတယ်ကျွန်တော်ဒီပြင်ဟာအမှမခံနိုင်ဘူးကျွန်တော်တို့ဖွဲ့စည်းတဲ့အခါမှာ corruption တွေလုံးဝမရှိတဲ့တန့်ရှင်းတဲ့အစိုးရတရားတကူဖွဲ့မယ်ဆိုတာကိုတော့ကျွန်တော်ရေရေပြောရတယ်လို့အဲ့ဒါပြောခဲ့တယ
်။ဦးညံဝင်းဂျပန်နိုင်ငံကိုရောက်ရှိနေစဉ်အတွင်းဂျပန်နိုင်ငံအားကြီးဝန်ကြီးဖူမီအိုခီရှိဒါအပါအဝင်ဂျပန်ကုန်သည်ကြီးများအသင်းတာဝန်ရှိသူတွေနဲ့ရောဆက်သွယ်ရေးဝန်ကြီးဌာနနဲ့ရောတဘာဝပတ်ဝန်းကျင်နည်းပညာဆိုင်ရာအဖွဲ့အစည်းအကြီးအကဲတွေနဲ့ပါတွေ့ဆုံခဲ့ပါတယ်။ဂျပန်နိုင်ငံရဲ့နည်းပညာအကူအညီကိုယူပြီးမြန်မာနိုင်ငံရဲ့လေယာကဏ္ဍနဲ့လေသမားတွေရဲ့ဘဝဖွံ့ဖြိုးတိုးတက်ရေးကို NLD ပါတီအစိုးရလက်ထက်မှာလှုပ်ဆောင်သွားမယ်လို့ NLD ဦးညံဝင်းကပြောပါတယ
်အဓိကတော့ပညာရေးကဏ္ဍရဲ့ဤပညာရဲ့ဤပညာကောင်းကောင်းတက်တဲ့နိုင်ငံနဲ့ပေါင်းခြင်းအားဖြင့်ဤပညာရမှာတော့ဤပညာကတစ်ကမ္ဘာလုံးမှာအရေးကြီးလို့အပ်တယ်အဲကျွန်တော်တို့ကလည်းပူးပေါင်းဆောင်ရွက်မယ်တို့အကျိုးများရှိမယ်အဲဒီမှာကျွန်တော်ဤပညာရမယ်ဒီလိုကြီးရပါတယ်ကျွန်တော်တို့တောင်းလူလင်တော့မှာလေယာဖွံ့ဖြိုးရေးကိစ္စကိုတို့သူစိတ်ဝင်စားကြပါတယ်ကျွန်တော်တို့လေသမားတွေကလေလည်းမပိုင်ဘူးဖြစ်နေတာအလုတ်ကင်လုတဲ့နေရာမှာလည်းသူတို့မှတံမျိုးစားပံ့ပိုးမှုဝေကြည်ပံ့ပိုးမှုလည်းမသေးကြဘူးအဲ့ဒီလိုအခြေအနေမျိုးကိုကျွန်တော်တို့ကသူတို့ကိုနည်းပညာတွေပေးရမယ်နောက်သူတို့ကိုလိုအပ်တဲ့ online မှာအမတော်ကြီးလိုကိစ္စမျိုးကပြည်ပြည်စုံစုံရအောင်လုပ်ပေးရမယ်လေသမားတွေလေလုတ်ခြင်းအဖြစ်မိတို့ဘဝတိုးတက်နိုင်တယ်ဆိုတာဒီလိုအသိဉာဏ်နားလည်လာအောင်ပြည်စုံအောင်တက်နိုင်ကြများနိုင်ငံသားကုမ္ပဏီတွေနဲ့ပူးပေါင်းပြီးတော့လှုပ်ဆောင်မယ်လို့ကျွန်တော်တို့လည်းစဉ်းစားပါတယ်
။ဒါအပြင်အနာဂတ်ကာလမှာဂျပန်အစိုးရကမြန်မာနိုင်ငံဖွံ့ဖြိုးရေးအတွက်အကူအညီတွေအပြည့်အဝပေးသွားမယ်လို့ယုံကြည်ကြောင်းဦးညံဝင်းကပြောပါတယ်
။ကျွန်တော်နားလည်တယ်သူတို့အပြည့်အဝအကူအညီပါလိမ့်မယ်။သူတို့နိုင်ငံရေးအကြောင်းလည်းရှိပါလိမ့်မယ်။နိုင်ငံရေးအကြောင်းပထဝီနိုင်ငံရေးရှိတယ်ကြာဘောင်မပြီးမှနော်အိန္ဒိယရှိတယ်တရုတ်ရှိတယ်ဒီလိုဟာတွေကဆက်ဆက်နေတာပေါ့ကြာကျွန်တော်စီးပွားရေးနဲ့ပတ်သက်ကျွန်တော်တို့ဂျပန်နဲ့ရင်းနှီးဆက်ဆံတာကိုသဘောထားတယ်။ဘာလို့ဆိုကျွန်တော်တို့ကသူတို့ဇေယျနည်းပညာတွေရောအကူအညီတွေရောရနိုင်ကြများကျွန်တော်တို့ကြိုးစားရမှာလေ။ဒီလိုချင်းနေမှာဒီလိုရောက်နေရတာကိုကျွန်တော်ချင်းနေပါတယ
်။ NLD ပါတီကောင်းဆောင်ဦးညံဝင်းဟာမနေ့ပြန်မနေ့ပိုင်းမှာတော့တိုကျိုမြို့မှာရှိတဲ့မြန်မာမိသားစုတွေနဲ့တွေ့ဆုံမှာဖြစ်တယ်လို့အဲ့ဒီနောက်မှာတော့ကီယိုတိုတက္ကသိုလ်မှာဒေါ်အောင်ဆန်းစုကြည်သုတေသနလုပ်ခဲ့စဉ်ကနေရာတွေကိုတွားရောက်လေ့လာမှာဖြစ်ပြီးကျူတိုတက္ကသိုလ်မှာပညာသင်ကြားနေတဲ့မြန်မာကျောင်းသားတွေနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်ခင်ဗျာ
။ကိုညာဝင်းအောင်ပြောပြသွားတာပါ။